ပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အနီးမှာရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလီမှောက်သွားတာမှာအနည်းဆုံးလူ9ဦးရဲ့ရုပ်အလောင်းတွေဆေးရုံရရှိခဲ့တယ်လို့ကုလသမဂ္ဂအရာရှိတွေကဒီကနေ့ပဲပြောပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကရုပ်အလောင်း4လောင်းကိုမနေ့ကဆေးရုံရရှိကြောင်းအတည်ပြုပြီးတဲ့နောက်မှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ရဲ့ပြောဆိုခွင့်ရှိသူကနောက်ထပ်ရုပ်အလောင်းတစ်ခုထပ်တွေ့တယ်လို့ AFP သတင်းဌာနကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေလိုက်ပါလာတဲ့ဒီတစ်သားလီကပြီးခဲ့တဲ့သတင်းပတ်အတွင်းမှာမှောက်သွားချိန်မှာတော့အင်ဒိုနီးရှား၅ဖန်သမားတွေကကယ်တင်ခဲ့ပေမဲ့85ဦးထိကယ်တင်ခဲ့ပြီးတဲ့နောက်ပိုင်းရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါရိုဟင်ဂျာမွတ်စလင်အများစုပါတဲ့လေဟာမြန်မာနိုင်ငံကနေထွက်ခွာလာတာလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခသည်တွေထောင်နဲ့ချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးပြီးတော့ပင်လယ်ရေကြောင်းခီးရှည်ကိုအသက်ဆုံးထွက်ခွာလာကြတာလည်းဖြစ်ပါရဲ့ရှင်